နိုင်ငံရဲ့လူနေမှုအဆင့်အတန်းနဲ့ဆင်းရဲမှုအခြေအနေကိုကမ္ဘာ့ဘဏ်နဲ့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကပူးတွဲလေ့လာစမ်းသပ်ပြီးလွန်ခဲ့တဲ့ဩဂုတ်လကစာရန်းသောင်ထုတ်ပြန်ထားပါတယ်။2004က2009မှာကောက်ယူတဲ့အင်ယောက်စုအဖြစ်အပျက်စီးရင်ကိုအခြေခံပြီးစစ်တမ်းထုတ်တာဖြစ်ပါတယ်။ကမ္ဘာ့ဘဏ်က3နဲ့နီးနဲ့အစိုးရစီမံကိန်းဌာန3နဲ့နီးနှစ်ခုစလုံးကိုတုံးပြီးတိုင်းတာတဲ့အခါမှာစင်ရာဥယျာဉ်ကျဆင်းလာတာကိုတွေ့ရတယ်လို့ဆိုပါတယ်။ဘဝရည်ရွယ်အတွက်လိုအပ်တဲ့အခြေခံလိုအပ်ချက်ချိုးတဲ့တာကိုစင်ရမှုအဖြစ်သတ်မှတ်ထားပါတယ်။ကမ္ဘာ့ဘဏ်ရဲ့တွေ့ကိညာဆိုရင်2005မှာစင်ရသူ45ရာခိုင်နှုန်းရှိရာကနေ10နှစ်ကြာတဲ့အခါ2015မှာ26ရာခိုင်နှုန်းအထိကျဆင်းလာပါတယ်။အစိုးရသုံးတဲ့ကိန်းဂဏန်းကတော့ကမ္ဘာ့ဘဏ်ရဲ့ပိုကြီးနေပါတယ်။2005မှာဆင်းရဲသူ32ရာခိုင်နှုန်းရှိရာက2015မှာ20ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့အစိုးရစီးရင်စီးရမှာဖော်ပြပါတယ်။ဆင်းရဲသူဥယျာဉ်နေပါလာတာကိုစီးရင်စီးရနှစ်ခုစလုံးမှာတွေ့နိုင်ပါတယ်။စားသုံးမှုရင်းနဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြည့်ရင်နေထိုင်မှုအစီအစဉ်မြင့်မားလာတာကိုတွေ့နိုင်တယ်လို့စင်ရဲမှုစစ်တမ်းမှာဖော်ပြထားပါတယ်
။စင်ရဲမှုကိုတတ်မှတ်တဲ့အခါမှာဖူလုံမှုကိုလည်းတတ်မှတ်ဖို့လိုအပ်လာပါတယ်။ဘယ်လိုအခြေအနေကိုဖူလုံမှုလို့တတ်မှတ်ပြီးဘယ်လိုအခြေအနေကိုစင်ရဲမှုလို့တတ်မှတ်မယ်ဆိုတာကိုပထမအဦးဆုံးဆုံးဖြတ်ဖို့လိုပါတယ်။ဖူလုံမှုဆိုတာလူတဦးရဲ့ကောင်းမွန်တဲ့ဘဝဒါမှမဟုတ်ရည်ရွယ်သားရမှုကိုဆိုလိုတာဖြစ်ပါတယ်။ဖူလုံမှုကိုငွေကြေးနဲ့တိုင်းတာပါတယ်။အိမ်တော်စုစားသုံးမှုဇယိတ်နဲ့အိမ်တော်စုဝင်ငွေအပေါ်မှာအခြေခံတဲ့အတွက်ဝင်ငွေကောင်းလေဖူလုံမှုအားကောင်းလေဖြစ်ပါတယ်။ဖူလုံမှုအခြေအနေအနည်းဆုံးအဆင့်ကိုစင်းရဲမှုလို့သတ်မှတ်ပါတယ်။ဘဝရည်ရွယ်အတွက်အနည်းဆုံးလိုအပ်ချက်သာရှိတာကိုစင်းရဲမှုလို့သတ်မှတ်ပါတယ်။ဒါကလည်းတနည်းအားနဲ့တနည်းအားတူတာမဟုတ်ပါဘူး။ရိတ်ခါရှာဖွေရေးကိုအဓိကထားရတဲ့နေရာရှိသလိုဂယုဆိုင်စရာမလိုတဲ့နေရာလည်းရှိပါတယ
်။ရိတ်ခါစရိတ်၊စွမ်းအင်စရိတ်၊လမ်းစရိတ်၊ပညာရေးနဲ့ကျန်းမာရေးစရိတ်နဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုစတာတွေဟာဖူလုံမှုထဲမှာပါဝင်ပါတယ်။ရိတ်ခါတွေမကဘဲအခြေခံလိုအပ်ချက်ကိုဝယ်ယူနိုင်တာကိုအနိုင်ဆုံးလူနေမှုအဆင့်လို့သတ်မှတ်ပါတယ်။ဒီအနိုင်ဆုံးအဆင့်အောက်ကိုရောက်သွားရင်ဆင်းရဲမှုလို့ခေါ်ပါတယ်။ဒါကြောင့်ဘဝရည်ရွယ်အတွက်အနည်းဆုံးလိုအပ်ချက်တတ်မှတ်တဲ့ပုံမှာလိုက်ပြီးစင်ရဲမှုတိုင်းတာချက်တွဲလွှဲတော့ပါလေ။ဒါပေမဲ့ကမ္ဘာ့ဘဏ်နဲ့မြန်မာအစိုးရရဲ့တိုင်းတာချက်နှစ်ခုစလုံးမှာ2005က2015အထိ10နှစ်အတွင်းမှာစင်ရဲမှု40ရာခိုင်နှုန်းကျဆင်းသွားတယ်လို့ဖော်ပြပါတယ်။မြို့နေလူဦးရေရဲ့လူနေမှုအဆင့်အတန်းမြင့်မားလာပါတယ်။ကျေးလက်လူနေမှုအဆင့်အတန်းလည်းအထက်အလျောက်တိုးတက်လာတယ်လို့စစ်တမ်းမှာဖော်ပြပါတယ်။
ပဲနီးနဲ့တိုင်တိုင်မြမပြည်မှာဆင်းရဲသားဥယျာဉ်ကြာဆင်းလာတာတွေ့ရတယ်လို့စစ်တမ်းမှာသုံးသပ်ထားပါတယ်။မြို့မှာရောကျေးလက်မှာရောဆင်းရဲမှုကြာဆင်းလာတာဖြစ်ပါတယ်။ဆင်းရဲစဉ်ကတိမ်တောင်စုဝင်ငွေအများစုကိုရိတ်ခါအတွက်အသုံးပြုခဲ့ရပေမဲ့တဖြည်းဖြည်းနဲ့အခြားဈေးစကအတွက်ပါသုံးနိုင်လာပါတယ်။ဥပမာ2010မှာဂူလာလန်းတက်နိုင်တဲ့ကလေး88ရာခိုင်နှုန်းရှိခဲ့ရာက2015မှာ93ရာခိုင်နှုန်းအထိတိုးပွားလာပါတယ်။အလေတန်းကျောင်းမှာလည်း53ကနေ55ရာခိုင်နှုန်းအထိတိုးပွားလာပါတယ်။ TV နဲ့မော်တော်ဆိုင်ကယ်ပိုင်ဆိုင်သူဥယျာဉ်တိုးပွားလာပါတယ်။ဘဝဖူလုံမှုအားကောင်းလာလေလေဥစ္စာပစ္စည်းပိုင်ဆိုင်သူများလေလေဖြစ်ပါတယ်။စားသုံးသူတွေရဲ့ဝယ်အားတိုးပွားလာပြီးဈေးကွက်တည်ငြိမ်လာတာကိုကြားသတာဖြစ်တယ်လို့ဆိုပါတယ
်။လွန်ခဲ့တဲ့10နှစ်ကျော်ကာလမှာလူတဦးစီရဲ့အသုံးစရိတ်တိုးပွားလာပါတယ်။ကျေးလက်မှာမြစ်စင်အသုံးစရိတ်တိရာခိုင်နှုန်းတိုးလာပြီးမြို့မှာနှစ်ရာခိုင်နှုန်းတိုးပွားပါလေ။ဦးသိန်းစိန်အစိုးရလက်ထက်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်တဲ့အတွက်ဆင်းရဲမှုကျဆင်းလာတယ်လို့ဆိုပါတယ်။ပြည်သူနဲ့အစိုးရဆက်သွယ်မှုကောင်းလာတာဟာလေဆင်းရဲမှုနေပါတဲ့အကြောင်းရင်းတရားဖြစ်ပါတယ်။ဝန်ဆောင်မှုလုံငါးမှာတိုးတက်နှုန်းအများဆုံးဖြစ်ပါတယ်။ကုန်သွယ်လို့ရင်းနဲ့စောက်လို့ရင်းကန္တတိုးတက်လာတာဟာမြို့နေဆင်းရဲသားဥယျာဉ်ကိုကျဆင်းစေပါတယ်။တယ်လီကွန်ကန္တာဖွံ့ဖြိုးတိုးတက်လာတာဟာစီးပွားရေးလုပ်ငန်းတွေအတွက်ရောစားသုံးသူတွေအတွက်ပါအကျိုးရှိပါလေ။စိုက်ပျိုးရေးမှာတိုးတက်မှုရှိပေမဲ့အခြားလုပ်ငန်းကဏ္ဍတွေကမမီသေးပါဘူး။အလားအလာရှိပေမဲ့မထုတ်လုပ်နိုင်သေးတဲ့စိုက်ပျိုးလေယာဉ်ဖြစ်နေပါလေ။တိုင်းပြည်ရဲ့စိုက်ပျိုးကြီး55ရာခိုင်နှုန်းမှာစပါးစိုက်ပြီးမဲ့အာဆီယံဒေသမှာမြန်မာဟာစ ဆန်းအထွက်အနည်းဆုံးဖြစ်နေပါတယ်။ဒါကြောင့်မို့လေသမားတွေဝင်ပြီးနေတဲ့အတွက်ဆင်းရဲမှုနှုံချဆင်းအောင်လုပ်နိုင်မှုအခက်အခဲရှိပါတယ်။လူပွဲစီပြောင်းလဲလာတဲ့အပေါ်မှာအခြေခံပြီးအခြေခံလူအချက်ပြောင်းလဲလာပါတယ်။ဒါကြောင့်ဆင်းရဲမှုကိုတတ်မှတ်တဲ့နီလန်လေပြောင်းလဲလာနိုင်ကြောင်းကမ္ဘာပါနဲ့စီမံကိန်းဝန်ကြီးဌာနပူးတွဲထုတ်ဝေတဲ့ဆင်းရဲမှုစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။